ယူကရိန်းကိုရုရှားကကျူးကျော်ဝင်ရောက်မယ်ဆိုရင်နေတိုးစစ်မဟာမိတ်နိုင်ငံတွေဘက်ကယူကရိန်းကိုတက်တွေဆဲလွတ်ဖို့တမရှိဘူးလို့တင်းင်းရင်းနဲ့မှာနေတိုးအတွင်းမှုချုပ်ရန်စတော်တန်ဘတ်ကပြောကြားလိုက်ပေးမယ်ရုရှားကတော့အရှေ့ဥရောပမှာလုံခြုံရေးနဲ့ပတ်သက်ပြီးနေတိုးကဘာတွေလုပ်ဖို့စီစဉ်ထားတယ်ဆိုတော့ကိုပိုပြီးရှင်းရှင်းလင်းလင်းသိကြတယ်လို့ပြောပါတယ်နေတိုးတိုက်ခိုက်ရေးတပ်ဖွဲ့တွေကိုယူကရိန်းကိုဆဲလွတ်ဖို့အတွက်အစီအစဉ်မရှိကြောင်းနဲ့ယူကရိန်းကိုထောက်ပံ့ကူညီမှုတွေပေးဖို့ဦးစားပေးလှုပ်ဆောင်နေတယ်လို့လည်းနေတိုးအကြီးအကဲချုပ်ကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးနေတိုးအဖွဲ့ဝင်နိုင်ငံတွေကြားအမြင်မတူကြပေမဲ့ယူကရိန်းဟာနေတိုးရဲ့ခိုင်မာပြီးအရေးပါတဲ့နိုင်ငံနိုင်ငံဖြစ်ကြောင်းလည်းပြောပါတယ်ယူကရိန်းအရှိတ်ပဲနေဆက်မှာရုရှားကတိုက်အားတသိန်းကျော်နဲ့လက်နက်တွေချထားတာကြောင့်ယူကရိန်းကိုရုရှားဝင်သိမ်းမှစိုးရိမ်နေတဲ့နေတိုးအဖွဲ့ဝင်နိုင်ငံတွေကအဲ့ဒီဒေသမှာသူတို့ရဲ့စစ်တပ်တွေကိုတိုးချလာတာဖြစ်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းနယ်စပ်မှာစစ်တပ်များကိုဆက်ပြီးတုံ့ပြန်ချထားနေတာကြောင့်ရုရှားဟာအချိန်မီယူကရိန်းကိုဝင်ကျူးကျော်တာမျိုးဖြစ်လာနိုင်တယ်လို့ American Pentagon စစ်ဌာနချုပ်ပြောခွင့်ရ John Kirby ကတင်းငရင်းနဲ့ Fox သတင်းဌာနမေးမြန်းခန်းမှာပြောကြားခဲ့ပါတယ်။တကယ်လို့ရုရှားကဝင်ရောက်ကျူးကျော်ရင်ပြင်းထန်တဲ့စစ်ပွဲရေးဒဏ်ခတ်မှုတွေအမြန်ချက်မှတ်တမ်းနဲ့ရုရှားမြန်ဆန်ရနိုင်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကရောအနောက်နိုင်ငံခေါင်းဆောင်တွေကပါထပ်တလဲလဲသတိပေးထားတာဖြစ်ပါတယ်